ဂုတလင်နယ်တဝိုက်ကစစ်ကောင်စီကစစ်ကြောင်းထုံးနေပြီးခြေရွာတွေမီးစက်တိုက်ရှုနေကြောင်းနဲ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းပြန်လည်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီပင်မြို့မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တယ်လို့ဆိုပါတယ်။စကိုင်းတိုင်းတွေကတိုက်ပွဲအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
စစ်တပ်နယ်မြေရှင်းလင်းနေတာရဲတပ်တပ်နှစ်ပတ်နီးပါးရှိနေပြီဖြစ်တဲ့ဘူးတလင်နယ်တဲကကျေးရွာတွေမှာနောက်ထပ်နေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ18ရက်မွာစီပါကျေးရွာကနေအိမ်အချို့လည်းမီးရှို့ခံရတယ်လို့အောက်တိုဘာ18မှာတော့ဆဲဝါကျေးရွာနေအိမ်တွေမီးရှို့ခံရတယ်လို့ဒေသခံတဦးကပြောပါတယ်။ဟုတ
်လေနေဆဲရွာမှာမီးရှို့နေတယ်။အဲဒီဆဲရွာကစီးပွားရေးနောက်လာနေဆဲရွာမှာမီးရှို့နေတဲ့စစ်ကြောင်းကကိုမလို့စစ်တောင်းလို့ရတယ်။အဲစစ်ကြောင်းကနှစ်ကြောင်းပေါ့
။အော်တိုဘာ19ရက်စီပါကြေးရွာကိုစစ်တပ်စစ်ကြောင်းဝင်ရောက်လာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့လို့ကြေးရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်။လက်ရှိဘူးတလင်နယ်ထဲမှာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းနေတာဖြစ်ပြီးဖမ်းဆီးခံနိုင်ရတဲ့ဒေသခံတွေရှိသလိုဖန်စီခံနာရသူအများစုဟာအမျိုးသမီးတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ကြောင်းဂျားပြတ်တိုက်ခိုက်ခံရပြီးတေဆုံဖန်စီခံရတာတွေရှိခဲ့ပြီးတဲ့နောက်တကြော့ပြန်နေမြေရှင်းလင်းနေတာဖြစ်ပြီးနေမြေရှင်းလင်းရေးအတွင်းအရသာတရာစင်ထက်မနည်းတပ်ပြတ်ခံနာရတယ်လို့ဒေသခံတွေပြောပေမဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဘူးတလင်မြို့နယ်နဲ့ကက်လျက်ရှိတဲ့တပင်းမြို့နယ်မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဘူးတလင်မြို့ပေါ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပင်းကာကွယ်ရေးတပ်ဖွဲ့ဝင်တဦးပြောတာက
မြို့ပြောက်ကြောင်းဝင်ပြီလေ။သူစစ်ကောင်စီတန်ရှားရတဲ့နေရာတွေ။မြို့ပြောင်းတပွဲဖြစ်တယ်။တယောက်နေပြီးမြောက်တန်ရတယ်။အဲမြောက်ပိုင်းမြို့မြို့ရဲ့ညပိုင်းမြို့တပင်းကျဟိုဆိုပြီးတော့ဝင်လို့ကြတာကလေး။ပြစ်ပြီးဆုတ်လာတဲ့အချိန်ကြီးရော။
လေကြောင်းတိုက်ခိုက်မှုကြောင့်နေအချို့ပျက်စီးပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်တပင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဩဂုတ်လ14ရက်ကနေ18ရက်နေ့ထိ၄ရက်ကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ထောက်ခံသူပြူစောတိအဖွဲ့တွေနဲ့စစ်ကောင်စီဝန်ထမ်း123ဦးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကအင်အားဖြည့်တင်ပြီးမြို့ပေါ်ကနေရာ၄ခုထက်မင်းမှာအထိုင်ချတပ်ဆွဲထားကကာကွယ်ရေးတပ်ဖွဲ့တွေဘက်ကမကြာခဏဆိုသလိုဝင်ရောက်ပစ်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ။